ကျားဒီပန်းဆောင်မျိုးပေါ်မှာရှိတဲ့ဒီဒေါခင်ကြီးရိတ်တာလို့ခေါ်နေတဲ့အဆောင်ကိုဒီလာမဲနှစ်မှာတဲ့ပြန်လည်ပြင်ဆင်ဖို့ရှိတယ်ဆိုပြီးတော့ကြားလို့ဆရာအဲ့ဒါဟုတ်လားလို့ပါရှင့်
အာဟုတ်ပါတယ်ရှင်ဆုံးကတော့လွတ်တော်မှာတင်ပြတာဗောနော်ကျွန်တော်တင်ပြခဲ့တာပေါ့ဒါကိုပြန်လည်ပြင်ဆင်ဖို့နဲ့ဒါရေးရေးဟိုဒေါခင်ကြီးဆိုတာကကျွန်တော်တို့မြန်မာနိုင်ငံရဲ့ကိုစားပြုဗောနော်အိန္ဒိယမှာတန်အမတ်တော်ထမ်းဆောင်ခဲ့တယ်ဆိုတော့ဒါကြီးကိုကျွန်တော်တို့နည်းနည်းလေးလူထားတယ်လို့ဖြစ်တယ်ဆိုမကောင်းလို့ဗောနော်အဲ့ဒါလည်းအကုန်လုံးထည့်ပြောပါတယ်ဟုတ်သူတို့အစိုးရကလည်းမြေပြင်တိုင်းရဲ့အန္တရာယ်ချက်လို့တောင်းဆိုပြီးတော့အဲ့နောက်ပိုင်းကျတော့ဒါရုံးလုပ်ငန်းတဘောအရာပြန်တက်တာလည်းပါပါတယ်ဟုတ်ကဲ့ထောင်းဆက်ရှိစကောဘန္ဒာနဲ့မှာပြင်ဆင်ဖို့ရထားပြီတိုက်ပါချက်နဲ့ရထားပြီဟုတ်ကဲ့
ဆရာတို့ဒါဘယ်တော့ကတင်ပြလိုက်တာလဲရှင်ဆိုတော့ဒီခွင့်ပြုလိုက်တာကရောဘယ်တော့ကဖြစ်မလဲရှင
်အာကျွန်တော်တို့တင်ပြတာကလွန်ခဲ့တဲ့ဩဂတ်လလောက်မှာကျွန်တော်တင်ပြထားတာဟုတ်ပါတယ်ခွင့်ပြုတယ်လို့ပြောတာကအောက်တိုဘာလကုန်ပိုင်းလောက်မှာပဲကျွန်တော်အစီအမံစာပြင်ရတယ်ဟုတ်ဒီဟာကကျွန်တော်တို့ကနည်းနည်းကဒီချစီစင်တော့မယူရအဆောက်အဦးက6လုံးရှိတယ်အဆောက်အဦး6လုံးရှိတဲ့နေရာမှာ5လုံးကပြုတ်ပြင်းထိမ့်သိမ့်လို့ရတဲ့အနေထားတော့ချင်းကြီးရိတ်တာလို့ပြောတဲ့နှစ်ထပ်ဆောင်ကတော့လုံးလုံးအတိတ်ဆောင်မှဖြစ်မှာပေါ့အဟောင်းကတော့ပြင်လို့မရဘူးနော
်ဆရာသာဆိုကျန်တဲ့အဆောင်ငါးလုံးကရောဗာလဲဆရာအဲ့အဆောင်ငါးလုံးကဒေါခင်ကြီးရိတ်တာလို့ခေါ်တာပဲလားဆရာ
ဟုတ်တယ်ဟုတ်တယ်ဒေါခင်ကြီးရိတ်တာခဲမှာသူကအဆောက်အဦးကအားလုံး6လုံးရှိတယ်ပေါ့နော်အဲ့ဒါကလည်းအားလုံးကဒေါခင်ကြီးရိတ်တာပဲဒါပေမဲ့ဟိုဒေါခင်ရိတ်တာဆိုပြီးနာမည်တစ်ခုပေးထားတာကတော့အဲ့ဒီနှစ်ထပ်ဆောင်တစ်ခုပေါ့နော်အဲ့ဒါကတော့သူ့ရဲ့နာမည်နဲ့ပေးထားတာဟုတ
်ဆက်ဒါဆိုတော့ကျန်တဲ့အဆောက်အဦး၅လုံးကတော့ဒီဟိုပြင်ဆင်လို့ရတယ်ဆိုတော့ကျန်တဲ့အဆောက်အဦးနေမှာကအခုလက်ရှိအချိန်ထိကိုထိမ့်သိမ့်မှုတွေလှုပ်လာလို့ပြင်ဆင်လို့ရတဲ့အနေအထားရှိခဲ့တာမျိုးလားရှင
်အများတော်ဖြစ်တော့ဒီဟာကတော်တော်များများဖြစ်စည်းတာတိတ်မရှိဘူးနော်တော်တော်များဖြစ်စည်းတာမရှိဘူးဆိုတာကဒီလိုပေါ့အောက်တမန်တလင်းခင်းတာတော့ဒီနိုင်ငံတွေကကောင်းကောင်းမွန်လှုပ်ထားတဲ့ဟာကြတော့အဲ့ဒါတွေကဖြစ်စည်းတာမရှိဘူးပေါ့နော်အခုပြန်လေပြင်ဆင်ရမှာကအဲ့ဒီတကားပေါင်းလေးကြီးခွေလေးပေါ့နော်နောက်တွဲမိုးဒီတာတွေပြန်လေရမှာပေါ့နော်အဲ့ဒါလေးတွေဆိုတော့အဆင်ပြေသွားမှာနောက်တန့်စင်ခန်းနေပါတယ်ပြန်တင်လိုက်ရင်တော့အဆင်ပြေသွားမှာပေါ့
ဆရာတခုသိကျင်တာကလေအဲ့ဒီဒေါခင်ကြီးရိတ်တာကဘယ်လက်ထက်ကလေးရရှိခဲ့တာလဲနောက်ပြီးတော့ဘာအတွက်ဒီလိုမျိုးစောက်ထားတာမျိုးလဲဆရာ
ဘာရည်ရချက်နဲ့စောက်တယ်ဆိုတော့ကျွန်တော်တို့မသိဘူးဗျာဒါပေမဲ့အေဒီဟာက1963ခုနှစ်မှာစောက်တာဗျာ
ဘာ
ဖြစ်လို့စောက်တယ်လဲဆိုရင်တော့အဲ့ဒီခေတ်တုန်းကနော်ဒေါခင်ကအိန္ဒိယနိုင်ငံမှာတာနာမနဲ့တာဝန်ထမ်းဆောင်လာ ਉ အဲ့ဒါကြောင့်ဒီနေဆက်ထပ်ပေါ်တွေမှာသူစောက်ထားတဲ့သဘောပါဘာဖြစ်လို့ဆိုလဲဆိုတော့ဒီပန်ဆောင်ကဒုတိယကမ္ဘာစစ်လမ်းကြောင်းပေါ်မှာကျတဲ့ခါကျတော့သူအနေနဲ့ထင်ကြရရှိတဲ့နေရာမို့လို့လာစောက်လာလို့ကျွန်တော်တို့ကဒီလိုမြင်ပါတယ်ဗျာ
ဆိုတော့ဒီ1963ခုနှစ်ကစောက်တယ်ဒါပေမဲ့နောက်ပိုင်းမှာကျတော့ဒီမှာဟိုလူတွေနေတာမျိုးတွေထိမ့်သိမ့်တာမျိုးတွေတော့ဘာမှမလုပ်ခဲ့တဲ့အတွက်ဟိုဒီတိုင်းအဆောက်အုံကဒီတိုင်းပဲဒီလိုမျိုးကြံခဲ့တာမျိုးလားဆရာ
ဟုတ်တယ်ဟုတ်တယ်ဘာဖြစ်လို့လဲဆိုရင်တော့အဲ့ဒီဒေါ်ခင်ကြီးကသူအဆောက်အုံတွေ့ဆိုပြီးစောက်ထားတဲ့ဟာကဒီဖက်မြန်မာပြည်မှာကျတော့ဟိုဘယ်လိုမလဲတိတိကျကျတာဝန်ယူလို့ကမရှိဘူးဖြစ်တယ်ဘသူနဲ့ပဲဆိုင်တယ်လို့ပေါ့နော်အဲ့ဒါကြောင့်တိုးထဲမှာဆိုင်ဖြစ်ထားတာဖြစ်ထားတဲ့ခါကျတော့အပြည့်စီကတော်တော်များသွားတဲ့နေသားပါဟုတ်ခုလရှိချင်းပြတော့ဒါလူတွေထားတာတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ကအမြန်တန်ရှင်းရေးတွေပါလေမြေရန်လုတ်ပေးပါလေ
ဒါတွေကိုပြန်လဲပြင်ဆင်ပြီးသွားရင်ဘယ်နေရာမှာအသုံးချမယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိလဲရှင်ဒါမှမဟုတ်တိုင်းဆိုးရရနေပြီးတော့ဘယ်လိုမျိုးအသုံးချရမယ်ဆိုပြီးညွှန်ကြားထားတာမျိုးရောရှိလားရှင
်အဲ့မျိုးမျိုးပေါ့နော်တီချာညွှန်ကြားချက်တော့မရှိဘူးဗျဒါပေမဲ့မြို့ပေါ်မှာတော့ဒီလိုအဆောက်အဦတွေကောင်းကောင်းမွန်ရှိတယ်ဆိုရင်တော့ကျွန်တော်တို့လည်းပဲအတိအကျတော့အေဂျင့်တာပေါ့နော်အတိုင်းကတော့ကြည့်ကြလာတဲ့ခါမှာတော့လောကမှာနော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေလာတဲ့ခါမှာတော့လောကလေးလေးကိုကိုတိတ်ခုလို့ရတာပေါ့
ဆရာဒီရိတ်တန့်ရှိတဲ့နေရာအတိအကျဆိုရင်ဘယ်နာလောက်လို့ပြောလို့ရမလဲဆရာဒီအိန္ဒိယနဲ့မြန်မာနယ်စပ်လို့တော့သိထားတယ်ဒါပေမဲ့ဟိုနေရာဆိုရင်တော့ဘယ်နာလောက်ရှိမလဲဆရာနောက်ပြီးတော့ဒီလူတွေနေတဲ့ကျေးရွာတွေနဲ့ရောနီးလားဆရာအဲ့ဒီရိတ်တာကလေ
ဒီကတော့တစ်သက်တစ်သက်တည်းပါပဲဒါပေမဲ့မယားကွာနဲ့ဆိုရင်တော့အိန္ဒိယမြန်မာနယ်စပ်ကနေဆိုရင်တော့တမိုင်နဲ့တုံးဖာလောက်မှာတိမှရှိတယ
်ဒါကိုတိဆောက်မယ်ဆိုရင်ရောဆရာဒီတာဝန်ယူတိဆောက်မှာကဘယ်လိုမျိုးလဲဆရာဒီမြို့နယ်ထွေအုပ်ကတာဝန်ယူပြီးတော့လုံးမှာလားဆရာတို့ကပဲဦးစီးပြီးလုပ်သွားမှာလားရှင
်ဒီဟာကတော့တော့ဖြစ်ပေါ်တော့ဆော့အိုးကတန်ဖိုးကြီးတဲ့အဆောက်အဦဖြစ်တဲ့ကြောင်းဒီဟာကတင်တာခေါ်ပြီးတော့မှပဲဒီကုမ္ပဏီကြီးကဆောက်ဖို့များပါတယ်
ကျေးဇူးပါနော်ဆရာ
โอเคပါကျေးဇူးတင်ပါ